ရန်နိုင်ငံပေါ်နိုင်ငံတကာကပိတ်ဆို့အရေးယူထားတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကရုပ်သိမ်းပေးလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကဆုံးဖြတ်ချက်တရားကိုဗိုလ်လူနေကချမှတ်လိုက်တာပါ။လူများအစုလိုက်ပြုံလိုက်သေစေနိုင်တဲ့လက်နက်များပေါ်ပိတ်ဆို့အရေးထူထားတာကိုလည်းရုပ်သိမ်းလိုက်သလိုဤရန်နိုင်ငံအတွက်စန္ဒယိခါရအောင်ရေနံပေးရတဲ့ကုလသမဂ္ဂအစည်းအဝေးကိုလည်းအဆုံးသတ်လိုက်ပါတယ်။ရင်နာနဲ့တဘာဝတောင်းွေဝင်ငွေတွေပေါ်ထိမ့်ချုပ်ထားခွင့်ကိုလည်းအီရတ်ဆွေအကိုဂျော်လာ30နှစ်မှာပြန်ပေးမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့လုံရက်တွေဟာအီရတ်နိုင်ငံပြန်လည်ထူထောင်ရေးအတွက်ချုပ်ချယ်ကန့်တတ်ထားတာတွေကိုအဆုံးသတ်သွားစေတာဖြစ်ပါတယ်လို့အီရတ်နိုင်ငံရဲ့ဝန်ကြီးဟော်ရှယ်ဇီဘာရီကပြောပါတယ်။ကူဝိတ်နဲ့ရှိနေတဲ့ပြဿနာတွေကိုဖြေရှင်းရာအီရတ်အစိုးရတည်ရဲ့လုပ်ငန်းစဉ်မှာထိတ်ဆုံးတာရှိပါလိမ့်မယ်လို့သူကဆိုပါတယ်။ရင်နာနဲ့ကုံသွယ်ရေးကရမဲ့ဝင်ငွေရဲ့900ခန့်လုံးကိုကူရိတ်နိုင်ငံကိုစစ်လျော်ခြင်းအဖြစ်ပေးဖို့အီရတ်ကစီစဉ်နေပါတယ်။